Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ19ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာလဖိုင်ပါအခုညနေခင်းအတွက်အစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်သွားမှာပါရှင်
ကျမကတော့ဆုမြတ်ပါပါရှင်ဥရောပနိုင်ငံတွေမှာရောက်နေကြတဲ့ရွှေပြောင်းဒုက္ခသည်တွေဟာဒီအနောက်ဥရောပနိုင်ငံတွေဘက်ကိုဆက်ပြီးတော့ခရီးသွားဆက်နိုင်ဖို့အားထုတ်ကြိုးစားနေကြပါတယ်အမေရိကန်နဲ့ကျူဘာသမ္မတတို့ကြားမှာတော့တယ်လီဖုန်းပေါ်ကနေဆက်ရှာပပဆက်သွယ်စကားပြောခဲ့ကြပါတယ်ဒီလိုထိတ်တန့်သတင်းတွေကိုကိုအောင်နဲ့အခြေညာပေးပါမယ်ရှင
်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့မက်ဆန်နာရှင်စီရင်ထုတ်ပြန်မှုမှာအမအယွန်းတွေရှိနေတာဟာမဲဆန္ဒရှင်တွေကိုစိတ်ပြတ်သွားအောင်လှုံ့ဆော်တာလားလို့မြန်မာ Institute for Democracy ရဒါရိုက်တာကိုအောင်စိုးမင်းကအခုလိုပြောပါတယ
်အဲ့တော့ကျွန်တော်တို့မြင်တာကတော့ဒါဟာမှန်အောင်လုပ်နေတာလားလူလူကိုမျက်စိတည်အောင်လုပ်နေတယ်လားဆိုတာတော့တနည်းရှိတယ်ဗျ
ပြေဆုံးနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်ပိုင်းမှာတော့လူမျိုးဘာသာခွဲခြားခြင်းမရှိကြောင်းလူအခွင့်ရေးကောင်စီမှမြန်မာအစိုးရတင်ပြတဲ့သတင်းနဲ့မွန်ပြည်နယ်ကတော့မွန်တမရအဖွဲ့တွေကိုဖမ်းဆီးရတဲ့တဲ့င်းကိုနားဆင်ရမှာပါဒီလိုစိတ်ဝင်စားစရာတဲ့င်းဆောင်ပါတယ်မတိုင်ခင်အခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်တဲ့တဲ့င်းတွေကိုမဆုမြတ်မုံနဲ့ကိုအောင်တို့ကကြီးညာပေးကြမှာပါရှင
်ဩစတြေးလျနိုင်ငံနယ်စပ်မြို့နှစ်ခုစီကိုရွှေပြောင်းဒုက္ခသည်3000လောက်စနေနေ့အစောပိုင်းမှာရောက်ရှိလာကြပါတယ်ဟန်ဂေရီနိုင်ငံကနေပြီးတော့ခြေချင်းလျှောက်လာကြတဲ့ရွှေပြောင်းဒုက္ခသည်1500လောက်နီကယ်စတော့ဖ်မြို့စီကိုရောက်လာခဲ့တာမှာသူတို့ကိုဩစတြေးလျရဲနဲ့ကြက်ချင်ကြီးအဖွဲ့တွေကဗီယက်နာမြို့တော်စီကိုသွားတဲ့ဘတ်စကားရီပေါ်ကိုတင်ပေးခဲ့ကြပါတယ်။ဟီလီဂန်ခွတ်မြို့စီကိုရော်ဒီဟန်ဂေရီအစိုးရစီစဉ်ပေးတဲ့ဘတ်စကားရီနဲ့ရောက်လာသူ1600လောက်ရှိပြီးတော့သူတို့ဟာလည်းဗီယက်နာမြို့တော်နဲ့ဩစတြေးလျမှာဒုတိယအကြီးဆုံးဂရက်မြို့တွေစီကိုသွားတဲ့ဘတ်စကားရီနဲ့ခရီးဆက်သွားခဲ့ကြပါတယ်။ခရီးချနိုင်ငံမှာရောက်နေကြတဲ့ရွှေပြောင်းဒုက္ခသည်အများအများဟာလည်းအနောက်ဥရောပနိုင်ငံတွေစီဆက်သွားနိုင်ဖို့အတွက်ဟန်ဂေရီနယ်စပ်ဖက်စီကိုဘတ်စကားတွေနဲ့သွားနေကြပါတယ်။ဆာဘီယာနဲ့နယ်စပ်ဘက်ကနေခရီးချစီကိုရောက်လာတဲ့ရွှေပြောင်းဒုက္ခသည်3ရက်အတွင်းမှာ1900ထက်မနည်းရှိနေပြီးတော့ခရီးချအစိုးရအနေနဲ့အနောက်ဥရောပနိုင်ငံတွေစီကိုသွားချင်တဲ့သူတွေကိုသူ့ရဲ့နိုင်ငံတွေကနေဖြတ်သွားခွင့်ပေးမယ်လို့ခရီးချဝန်ကြီးချုပ်ဆိုရန်မီလနိုဗစ်ကပြောကြားခဲ့ပါတယ်။ဟန်ဂေရီနိုင်ငံနဲ့နယ်စပ်နားကရွှေပြောင်းဒုက္ခသည်တွေယာယီစရဲချနေကြတဲ့ဘယ်လီမန်စတယ်မြို့မှာဒုက္ခသည်တွေကိုဒီကနေ့စနေနေ့မှာတွားရောက်တွေ့ဆုံပြီးတဲ့နောက်မှာခရိုအေးရှားဝန်ကြီးချုပ်ကအခုလိုပြောခဲ့တာဖြစ်ပါတယ်။ဆလိုဗေးနီးယားနဲ့ဟန်ဂေရီနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေမြောက်ပိုင်းနိုင်ငံတွေဘက်ကိုခရီးဆက်မှာတားဆီးထားပေမဲ့လည်းခရိုအေးရှားနိုင်ငံမှာတောင်တင်နေကြတဲ့ဒုက္ခသည်တွေဟာအဲ့ဒီနိုင်ငံတွေကိုဖြတ်ကျော်ပြီးတော့သွားနိုင်ဖို့အားထုတ်နေကြပါတယ်ရှင်။
စီးရီးယားနိုင်ငံတွင်းကပြည်ပခဖြစ်ပွားရာဒေသမှရှိတဲ့နှစ်နိုင်ငံတပ်ဖွဲ့ဝင်တွေအနေနဲ့မတော်တဆထိတွေ့မှုတွေဖြစ်ပွားခြင်းမရှိအောင်ကြိုတင်ကာကွယ်မှုတွေပြုလုပ်သွားဖို့အရေးအမေရိကန်နဲ့ရုရှားထိပ်တန်းအရာရှိတွေတွေ့ဆုံဆွေးနွေးနေပါတယ်။လွန်ခဲ့တဲ့9လကသူစတင်တာဝန်ထမ်းဆောင်ခြင်းကဆက်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာရုရှားကာကွယ်ရေးဝန်ကြီးနဲ့ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံကရုရှားတို့ရဲ့ဆောင်ရွက်မှုတွေဟာခုခံကာကွယ်ရေးနဲ့စီးရီးယားအစိုးရကိုရုရှားကကတိကဝတ်ပြုထားတဲ့အတိုင်းဆောင်ရွက်ရတာသာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကဝန်ကြီးကာတာကိုပြောကြားခဲ့ကြောင်းအမေရိကန်ကာကွယ်ရေးဌာနအကြီးအကဲအရာရှိတဦးကပြောပါရယ်စီးရီးယားနိုင်ငံတွင်းကအမေရိကန်နဲ့ရုရှားတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကြေညာဖို့အခုခါမှာနှစ်ဖက်သဘောတူညီချက်တွေရရှိထားပြီးဒါဟာတန်တမန်ကြီးအစာပြုဆောင်ရွက်မှုလည်းဖြစ်ပါရယ်စီးရီးယားအရေးမဟာမိတ်တွေနဲ့တွေ့ဆုံဖို့လန်ဒန်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကနှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းတွေကိုရှာဖွေသွားမှာဖြစ်ကြောင်းပြောပါရယ်စီးရီးယားအရေးအဖြစ်ရှာရမှာအမေရိကန်အနေနဲ့ဒီဇိုင်းမမတ်ပြောဆိုခဲ့တဲ့အတိုင်းတွေ့ဆုံဆွေးနွေးဖို့လိုအပ်ပြီးအားလုံးလက်ခံနိုင်တဲ့အနေအထားကိုရှာဖွေရမှာဖြစ်ကြောင်းလည်းဝန်ကြီးကယ်ရီကပြောဆိုပါရယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဦးကတ်စထရိုတို့ရှာရှာပပတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါရယ်ကျူဘာနိုင်ငံစီကိုခီးသွားမှုဆိုင်ရာကန့်သက်ထားမှုတွေနဲ့ကျူဘာနဲ့စီးပွားရေးလှုပ်တာအပေါ်ကန့်သက်ထားချက်တွေကိုအမေရိကန်အစိုးရကဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာအခုလိုခေါင်းဆောင်နှစ်ယောက်တယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်အမေရိကန်နဲ့ကျူဘာနိုင်ငံတွေစီလာရောက်မဲ့ကိစ္စကိုလည်းတောက်ချနေတော့ကပြောခဲ့ကြတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်ပိုယဟန်မင်းကြီးရဲ့ဆောင်ရွက်မှုတွေကိုသမ္မတအိုဘားမားနဲ့သမ္မတကတ်စထရိုတို့ချီးကျူးပြောကြားခဲ့တယ်လို့ပြောပါတယ်။ကျူဘာနိုင်ငံပေါ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအားလုံးကိုအမေရိကန်ကဖယ်ရှားပေးဖို့ကျူဘာသမ္မတကထပ်ပြီးတော့တောင်းဆိုခဲ့တယ်လို့ပြန်လည်စတင်နေတဲ့တန်တမန်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာအောင်လှုပ်ဖို့လိုအပ်တဲ့အကြောင်းအလေးထားပြောခဲ့တယ်လို့သမ္မတကက်စထရိုရုံးဘက်ကပြောကြားပါတယ် အမေရိကန်အစိုးရနဲ့ကျူဘာအစိုးရတို့ကြားတန်တမန်ဆက်ဆံရေးတရားဝင်ပြန်လည်စတင်ခဲ့ပြီးနှစ်လအကြာမှာကျူဘာနိုင်ငံကိုသွားတဲ့ခီးသွွားကန့်သတ်ချက်တွေကိုအမေရိကန်ကရှော့ပေါ့ပေးခဲ့တာဖြစ်ပါတယ်ရှင်
ပေါ်ယိုဟန်မင်းကြီးဖရန်စစ်ဟာကျူဘာနဲ့အမေရိကန်ပြည်ထောင်စုကိုတွားရောက်လက်ပတ်မဲ့သူခီးစဉ်ကိုစတင်လိုက်ပြီးရုမ်ကနေစတင်ထွက်ခွာလာပြီးဖြစ်ပါတယ်။ဆယ်စုနှစ်ကြာခဲ့တဲ့အစိုးရခေတ်ကာလကနှစ်နိုင်ငံကြားရန်မီးရန်စားတွေကိုပေါ်ယိုဟန်မင်းရဲ့လက်ညှိုးမှုနဲ့အဆုံးသတ်ခဲ့ပြီးတဲ့နောက်အခုလိုအလဲပတ်ခီးကြွရောက်တာပါ။ဟာဗာနာမှာရှိတဲ့ဟိုဆေးမာတိုင်နိုင်ငံတကာလေဆိပ်ကိုဒီကနေ့နှောင်းပိုင်းမှာရောက်ရှိလာမဲ့ပေါ်ယိုဟန်မင်းကိုကျူဘာသမ္မတရောကက်စတိုကကြိုဆိုမှာပါ။တနင်္ဂနွေနေ့မှာသမ္မတနဲ့တီးကြမတွေ့ဆုံပြီးတော်လိုင်းရေးမြေမှာပိုယဟမင်းဟာလူလူနဲ့တွေ့ဆုံမှာပါ။တောင်ရကြခီးစဉ်အဆုံးပိုယဟမင်းဟာအမေရိကန်ပြည်ထောင်စုကိုတွားရောက်မှာဖြစ်ပါတယ်။ဝါရှင်တန်မြို့တော်အနီးကအန်ဒရူးစ်လေးစိတ်ကိုပိုယဟမင်းရောက်လာတဲ့အခါမှာသမ္မတဘရက်အိုဘားမားကကြိုဆိုမှာဖြစ်ပြီးတီးကြတွေ့ဆုံဆွေးနွေးသွားဖို့လည်းအစီအစဉ်ရှိပါတယ်။ဒါပြင်အမေရိကန်လွှတ်တော်နဲ့နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံမှာပိုယဟမင်းဖရန်စစ်ဟာမင်ကွန်းပြောကြားသွားမှာပါ။ဗက်တီကန်ကကမကထပြုလုပ်ကျင်းပတဲ့ဖီလာဒဲဖီးယားမြို့ကကမ္ဘာတဝှမ်းမိသားစုတွေနဲ့တွေ့ဆုံပွဲကိုတော့လူနှစ်သန်းကျော်လောက်တက်ရောက်နိုင်မယ်လို့ခန့်မှန်းထားကြပြီးမြန်မာကက်သလစ်ဘာသာဝင်ယာကနန်းလောက်လည်းဒီတွေ့ဆုံပွဲကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ UAB ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အီဂျစ်နိုင်ငံမှာသမ္မတအဗ်ဒယ်ဖာတာ LCC ကအစိုးရတစ်ကိုကျန်းသစ်စာကျင်းဆိုပေးခဲ့ပါတယ်။အရင်ရေနံဝန်ကြီးရှရစ်ဖ်အစ်မောလ်ကဝန်ကြီးချုပ်တစ်ဖြစ်လာပါတယ်။ဗန္ဒာရေးပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးတွေအပါအဝင်ဝန်ကြီးတချို့ကတော့အစိုးရတစ်မှာလည်းလက်ရှိတာဝန်တွေအတိုင်းပဲဆက်လက်နေရယူထားပါတယ်။အခရီးလိုက်စားမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကျေပြန့်လာတယ်လို့သတင်းမီဒီယာတွေရဲ့ဝေဖန်ထောက်ပြမှုတွေတိုးလာနေတဲ့အတွက်ဝန်ကြီးချုပ်အီဘရာဟမ်မာလက်ဘ်နဲ့သူ့ရဲ့ဝင်ကြီးအဖွဲ့ဟာပြီးခဲ့တဲ့သတင်းပတ်တုန်းကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။လေယာစိုက်ပျိုးရေးဝင်ကြီးဟောင်းကိုလည်းအခရီးလိုက်စားမှုဆွဲချက်တွေနဲ့ဖမ်းဆီးထားပါတယ်။အီဂျစ်နိုင်ငံမှာရွှေဆိုင်ထားတာကြာပြီဖြစ်တဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအောက်တိုဘာ18ရက်နေ့ကနေဒီဇင်ဘာ2ရက်ကြားမှာအကျော်လိုက်ကျင်းပဖို့ရှိနေတဲ့အတွက်အခုအစိုးရတဲ့အနေနဲ့ရွေးကောက်ပွဲတွေကိုတာဝန်ယူကျင်းပပေးရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲတွေကို2015နှစ်စန်းပိုင်းမှာကျင်းပဖို့စီစဉ်ထားပေမဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ဟာဖွဲ့စည်းပုံနဲ့မညီဘူးလို့တရားရုံးကဆုံးဖြတ်ပြီးတော့ရွေးကောက်ပွဲကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ရှင်
။ဗကီနာဖာဆိုမှာအိမ်ဆောင်အစိုးရကိုဖျောက်ချပြီးအာဏာသိမ်းမှုဖြစ်ပွားခဲ့တာကြောင့်ပိတ်ဆို့တံခတ်မှုတွေပြုလုပ်သွားမယ်လို့ AU Africa တမကကချင်းချောက်ပြောဆိုလိုက်ပြီးဗကီနာဖာဆိုကို AU အဖွဲ့ဝင်ဖြစ်ကနေမနေ့ကတောက်ကြနေ့မှာရက်ဆဲလိုက်ပြီးဖြစ်ပါတယ်။ဗုဒ္ဓဦးနေ့ကဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုအပြီးဖမ်းဆီးခဲ့တဲ့အိမ်ဆောင်အစိုးရသမ္မတမိုက်ကယ်ကာဖန်ဒိုကိုစေတနာရှိထားပြီးတော့အခုအခါမှာပြန်လုပေးလိုက်တယ်လို့အာဏာသိမ်းခေါင်းဆောင်ကပြောပေမဲ့ဝင်ကြီးချုပ်ကတော့နေအင်ဂျင်ချုပ်နဲ့ဆက်လက်ဖမ်းဆီးထားစေဖြစ်ပါတယ်။စင်နီဂေါနဲ့ဘန်နင်သမ္မတတွေဟာဘကီနာဖာဆိုကိုတွားရောက်ပြီးအာဏာသိမ်းခေါင်းဆောင်ပူဂျိုဂျီဘီလ်ဘာ DNDR နဲ့တွေ့ဆုံဆွေးနွေးနေချိန်မှာဒီအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေမနေ့ကအထိဆက်ရှိနေပါတယ်ခင်ဗျာ
။နာမည်ကျော် Coca-Cola အချို့ရေကုမ္ပဏီကြီးအနေနဲ့နောက်ထပ်အခွန် American Dollar 3.3 billion နဲ့အတိုးကျသလောက်ကိုဆောင်ဖို့အတွက် American အခွန်ဌာနစီကအကြောင်းကြားစာရတယ်လို့ Coca-Cola ကုမ္ပဏီကပြောပါတယ်။ပမာဏများလွန်းလာတဲ့အခွန်တောင်းဆိုမှုကိုခြေပသွားမယ်လို့အစိုးရကိုတင်ပြရတဲ့ကုမ္ပဏီရဲ့ပိုင်ဆိုင်မှုတန်ဖိုးအချက်အလက်တွေထဲမှာ Coca-Cola ကုမ္ပဏီကပြောကြားထားပါတယ်။ပြပမှာထုတ်လုပ်မှုဖြန့်ဖြူးရောင်းချမှုကရရှိတဲ့ဝင်ငွေတွေဈေးကွက်တင်မှုနဲ့နိုင်ငံခြားဈေးကွက်တွေမှာကုန်ပစ္စည်းအယောင်မြင့်တင်မှုနဲ့ပတ်သက်တဲ့တင်ပြချက်တွေမှာအငင်းပွားစရာတွေရှိနေတယ်လို့ကုမ္ပဏီကဆိုပါတယ်။American အခွန်ဌာန IRS က1996ခုနှစ်မှာပြဋ္ဌာန်းထားတဲ့လုပ်ငန်းလိုင်စင်လုံထုံးလုံနည်းတွေအတိုင်းကိုလုပ်ဆောင်ခဲ့ပါတယ်လို့ Coca-Cola ကုမ္ပဏီကပြောပါတယ်။အခွန်ဒေါ်လာ 3.3 ဘီလီယံထပ်ပေးဖို့ကြိုတင်အသိပေးခြင်းမရှိဘဲအကြောင်းကြားလာတာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ဒီအခွန်ငွေတွေကိုမရရအောင်လို့တရားရုံးကိုရှောက်ထားမယ်လို့ IRS ကပြောထားပါတယ်ရှင်
။ Volkswagen Germany ကားကုမ္ပဏီကရောင်းချထားတဲ့ကားတွေက5သိန်းကိုပြန်လည်ခေါ်ယူပြင်ဆင်ဖို့ EPA လို့ခေါ်တဲ့ American သဘာဝပတ်ဝန်းကျင်ကာကွယ်ရေး Agency ကအမိန့်ထုတ်ပြန်လိုက်ပါတယ်။လေးလူညဉ့်ဉန်းမှုထိန်းသိမ်းရေးနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့ဥပဒေကိုရည်ရွယ်ချက်ရှိရှိချိုးဖောက်တာကြောင့်အခုလိုကားတွေကိုပြန်လည်ပြင်ဆင်ဖို့အမိန့်ထုတ်ပြန်လိုက်တာပါ။ ဒီဇယ်ကားတွေကထွက်တဲ့မီးခိုးငွေ့တွေကိုကားကြမ်းခိုင်မှုစစ်ဆေးဌာနတွေမှာစစ်ဆေးနေခြင်းအတွင်း Volkswagen ကားတွေမှာတက်ထားတဲ့အဒီမီးခိုးမှာပါတဲ့လေထုညဉ့်ဉန်းမှုပမာဏထိမ့်ချုပ်တဲ့ခလုတ်ကိုဖွင့်ထားနိုင်ပြီးကျန်တဲ့အချိန်မှာတော့ဒီကရိယာဟာအလုတ်လုတ်မနေတာကြောင့်လေထုညဉ့်ဉန်းမှုဖြစ်စေနိုင်တယ်လို့ EPA ကတောက်ကြနေတဲ့ကပြောဆိုပါတယ်ဒါဟာအမေရိကန်ပြည်ထောင်စုကလေထုတန့်စင်ရေးအတွက်ထုတ်ပြန်ထားတဲ့ဥပဒေကနေခွင့်ပြုပေးထားတဲ့ပမာဏထက်အဆ40လောက်ပိုများပြီးနိုက်ထရိုဂျင်အောက်ဆိုက်ဓာတ်ငွေတွေကိုဒီကားတွေကထုတ်လုပ်နေတယ်လို့လည်းအေဂျင်စီကဆိုပါတယ်။နိုက်ထရိုဂျင်အောက်ဆိုက်ဟာဒီမီးခိုးငွေမှာမီးခိုးငွေမှာပါဝင်တဲ့အဓိက drop point တစ်ခုဖြစ်ပြီးပန်းနာရင်ကျက်နဲ့တခြားအသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေကိုဖြစ်စေတာပါ။ Volkswagen Company ကနေသူတို့အနေနဲ့ပိုမျောလင့်မိပါတယ်လို့ EPA ရဲ့လက်ထောက်အကြီးအကဲ Cynthia Gales ကလည်းပြောပါတယ်။ဒီကားတွေကိုပြင်ဆင်ဖို့ဝယ်ယူသူတွေစီကနေပြန်လဲခေါ်ယူရမှာ Volkswagen အနေနဲ့အကုန်ကျခံပြင်ဆင်ပေးရမှာဖြစ်ပြီးဒေါ်လာ18ဘီလီယံတန်ချိန်ငွေလဲချမှတ်ခံရနိုင်ပါ रे ခင်ဗျာ
ထိတ်တဲ့အောင်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီရက်ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အခုပထမအဦးဆုံးတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါကိုတင်ဆက်ပေးမှာပါ2015ရွေးကောက်ပွဲအတွက်စန္ဒမဲပေးခွင့်ရှိသူတွေရဲ့စည်ရင်နောက်ဆုံးထုတ်ပြန်မှုမှာအမအယွန်းတွေပိုများလာတဲ့အပြင်အမိရှာဖွေဖို့အခက်အခဲတွေလည်းပိုရှိလာတာဟာတာဝန်ရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူတွေကိုစိတ်ပြတ်သွားအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလားလို့ရွေးကောက်ပွဲဆောင်ကြည့်လေးလာသူတွေကတန်တရားရှိနေကြပါတယ်။ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတစ်ကြိမ်ထုတ်ပြန်ချက်ဟာရခင်ပုံစံနဲ့ကွဲလဲနေရမှုအမိရှာဖို့အခက်အခဲရှိနေတဲ့ပြည်သူတွေအတွက်လွယ်ကူတဲ့လမ်းညွန်ချက်တွေကိုထုတ်ပြန်ထားပါတယ်။သိစိတ်ကိုတော့မဆုမုံကဆက်ပြောပြမှာပါရှင်
။ဟုတ်ပါတယ်။2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ဆန္ဒမဲပေးပိုင်ခွင့်ရှိသူမဲဆန္ဒရှင်စည်ရင်နောက်ဆုံးအစ်စ်စက်တင်ဘာလ14ရက်နေ့မှာထုတ်ပြန်လိုက်ချိန်မှာတော့ပို့ပြီးတော့မှအမှားယွင်းများလာတာအမည်စည်ရင်ပုံစံအရင်ကနဲ့ကွဲလွဲသွားတဲ့အတွက်ရှာဖွေရမလွယ်ကူတဲ့အခက်အခဲတွေနဲ့ပြည်သူတွေကြုံနေရတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောပါတယ်ဘာကြောင့်ဒီတစ်ကြိမ်မှာပို့ပြီးတော့မှအမှားယွင်းတွေများလာရပါသလဲဆိုတာကိုရွေးကောက်ပွဲဆောင်ကြည့်လေ့လာသူမြန်မာ Institute for Democracy ကဒါရိုက်တာကိုအောင်စိုးမင်းကအခုလိုသုံးသပ်ပါတယ်
။အခုဒီဥစ္စာကလေကျွန်တော်တို့အရင်ကလုပ်တဲ့ system နဲ့တို့မကြည့်တော့ပြန်အောင်တစ်ခါချက်ပြောင်းသွားပြန်ပြီပေါ့နော်။ဒီကနေ့တစ်ခေါက်ကပါတဲ့လူတွေဆင်းရဲဒီတစ်ခေါက်ပါမလာတာမျိုးတွေလည်းရှိရတယ်ဗျာ။အော်တကယ်တကယ်ကြရင်သူကစနစ်ကျလုပ်တယ်ဒီကနေ့တော့ကအမှားယွင်းတွေကိုပြန်ပြင်းနယ်လို့တာပြောတာအဲ့လိုမျိုးဟုတ်ပဲစနစ်အဖြစ်တစ်ခုကိုစပြီးတော့လေးဆက်လိုက်တယ်လို့ဖြစ်သွားတယ်။ဒီ public အလေလာပြီးတော့ရှာဖွေရတာမလွယ်တော့ဘူးဖြစ်သွားလိမ့်ကြ။အဲ့တော့ကျွန်တော်တို့မြင်တာကတော့ဒါမှန်အောင်လုပ်နေတာလားလူလူကိုမျက်စိလည်အောင်လုပ်နေတာလားဆိုတာတော့တနည်းအားရှိတယ်ဗျ။ဒီလိုစနစ်မျိုးတောင်းသွားတယ်လို့လည်းတစ်ခါမှ coordination meeting တွေမှာအတိမပေးခဲ့ဘူး။အဲ့တော့ဤပညာအခက်အခဲဖြစ်တယ်ဆိုလို့ရှိရင်တော့ကျွန်တော်မြင်တာကတော့ IFS မှာတာဝန်ရှိတယ်ကြ။ဤပညာအားလုံးကိုသူတို့တာဝန်ယူထားတာသူတို့ပဲ supporting ပေးနေတာ။တကယ်တကယ်ကျတော့အဲ့လိုမျိုးဖြစ်လာနိုင်တယ်ဆိုတော့ IFS ကကြိုးမတီးဘူးလားဆိုတော့ကျွန်တော်တို့အနေနဲ့ထုတ်ပြန်ရရှိတယ်။အဲ့တော့ impeach လုပ်ရမယ်ဆိုတော့ကျွန်တော်တို့အနေနဲ့ UC ရော IFS ကို impeach လုပ်ရမှာလေ။အော် IFS ကလွှဲနေတာရော UC ကဘာဖြစ်လို့လက်ခံရတယ်လဲဆိုတဲ့ကိစ္စလေးကျွန်တော်တို့မီဒီယာလေးပေါ်လာပြီ
။ရွေးကောက်ပွဲတစ်ခုအတွက်အရေးပါတဲ့အဓိကအကြဆုံးဖြစ်တဲ့မဲဆန္ဒရှင်စည်ရင်အမှားယွင်းဖြစ်ရတာဟာရွေးကောက်ပွဲကော်မရှင်မှာတာဝန်အရှိဆုံးဖြစ်ပြီးတော့ဒီလိုမျိုးဖြစ်အောင်တမင်တကာရည်ရွယ်ချက်ရှိရှိလှုပ်ဆောင်သလားလို့မေးခွန်းထုတ်เสียဖြစ်နေတယ်လို့လည်းကိုအောင်စိုးမင်းကပြောပါတယ
်မဲဆန္ဒရှင်စည်ရင်အလွဲများရင်များသလောက်ရွေးကောက်ပွဲမှာထိခိုက်နေတာမျိုးဖြစ်မှာပဲလေဆိုတော့ကမဲဆန္ဒရှင်စည်ရင်ဟာ 50% နဲ့မှန်တယ်ဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကလည်း 50% နဲ့ဆဲဖြစ်မှာပေါ့ဗျာအမှန်ကိုကြည့်ရင်တော့တော့ခက်ခဲသွားတာဖြစ်တဲ့အတွက်ဒီကောက်ပွဲရဲ့ result ပေါ်မှာ free fair ဖြစ်ပါမလားဆိုတဲ့ကိစ္စကတော့တော်တော်ကြီးကောင်းပါလေ effect တွေအများကြီးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဒါပေမဲ့လည်းနိုင်ငံသားအခွင့်အရေးနဲ့အညီဆန္ဒမဲပေးနိုင်ရေးရွေးကောက်ပွဲကော်မရှင်ရုံးနေမှာတော့အမှားလာရောက်ပြင်ဆင်သူပြည်သူလူထုတော်တော်များများရှိတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်
ကျွန်တော်တွားကြည့်ရတဲ့လောက်တော့အမကြီးအများနဲ့ရောက်ွက်ကော်မရှင်ရောမှလူတွေအုံခဲနေတာပဲအဲတနာယီတွဲမှာကျွန်တော်ထိုင်ကြည့်နေရောက်နောက်ကန်စိတ်ကတော့အများရှိတယ်အဲ့ရကြီးကော်မရှင်ရောကစီးရတော့လက်တော့အနာကိုမပြရဘူးတစ်ချိန်လုံးပြင်နေရတာကြီ
းရန်ကုန်မြို့ကန်ကိုစိုးမိုးမြင့်ကတော့ဒီတစ်ချိန်မဲစရင်ထုတ်ပြန်မှုတွေမှာလည်းအမားယွင်းတွေကအတော်ပါနေစေဖြစ်တာမို့ရက်ကွက်နေပြည်သူတွေအနေနဲ့မဲစရင်တွားကြည့်တော့မယ်ဆိုရင်မိမိရဲ့အမိစရင်မှန်ကန်မှုမပုံတင်နံပါတ်တွေမလွဲစေဖို့စတာတွေအတွက်အ ਨੇ ဆုံးမိမိတို့ရဲ့သကောင်းစည်ရင်းလေးကိုတည်သွားပြီးစနစ်တကျတေချာတိုက်ပြီးတော့စစ်ဆေးတင်ပါတယ်လို့အကြံပြုပါတယ်
ဟိုကျွန်တော်တို့မပါလို့ဖြတ်ထားတဲ့သူတို့နာမည်မှားလို့ပြန်ပြီးတော့ပြင်ထားတဲ့လူတို့အဲ့ဒါတွေကတော့မှားတော့မယ်ခင်ဗျာဥပမာဆိုကျွန်တော်အမေဆိုရင်လေမှားတော့မယ်ခင်ဗျာကျွန်တော်မင်းအကွယ်လွန်သွားတဲ့အတွက်ကျွန်တော်ဖြတ်ထားတယ်တင်နာပိသဒါပေမဲ့ဒီတစ်ခေါက်ထွက်တော့လေကျွန်တော်မင်းနဲ့နာမည်ပြန်ပါလာတယ်ပြီးတော့သူတို့ကကတ်ထားတဲ့ပုံစံကလေကျွန်တော်ကြည့်ရတော့တော်တော်ခက်ခဲတယ်ခင်ဗျာသူကအိမ်နံပါတ်ဗျာအိမ်နံပါတ်ကိုမူတည်ပြီးတော့အဲ့အိမ်နံပါတ်ကဗျာဒီရက်ကွက်ထဲမှာဗျာဘယ်လဲဘယ်လဲအဲ့အိမ်နံပါတ်ရှိရဲ့အိမ်မောဘယ်နေရှိလဲဆိုတော့မသိဘူးပေါ့နော်သူကအဲ့လိုမျိုးတွေစင်လိုက်ပြီးတော့ကတ်ထားတယ်ခါကျရင်အခက်အစင်းနဲ့လည်းကန့်ကတ်ထားတယ်အဲ့ဒါခါကျတော့ကြည့်ရတဲ့လူတွေမှာကတော့ဟိုတော်တော်လေးကိုခက်ကြည့်ရတယ်ပေါ့ဗျာအရင်တော့ပထမကတ်ထားတာကျတော့ကျွန်တော်တို့ကဟိုလမ်းလိုက်ကတ်ထားတယ်ဆိုတော့ကြည့်ရတာလွယ်သေးတယ်ခင်ဗျာဟိုအဓိကကျွန်တော်တို့ပြည်သူတွေရဲ့တကြည့်ရဆိုတာကကြည့်ုံပဲကြည့်ကြတာခင်ဗျာဟိုလက်ထဲကနေကျွန်တော်တို့ကတကောင်စင်းမိတူလေးကိုကင်ပြီးတကြည့်ရင်တော့ကျွန်တော်ကတော့ပိုကောင်းလိမ့်မယ်လို့ထင်တယ်ဘာဖြစ်လဲဆိုတော့အိတိုင်လုံးရဲ့မှတ်ပုံတွေနံပါတ်တို့ဘာလို့ညာလို့ဆိုတာလဲအလို့ရချင်မှရမှာလေ
ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတစ်ကြိမ်ထုတ်ပြန်မှုဟာ IT စနစ်နဲ့ဆောင်ရွက်ထားတယ်လို့ဆိုပြီးပြည်သူတွေရှာဖွေရအခက်အခဲရှိတယ်လို့ကြားသိရတဲ့အတွက်ရှာဖွေရလွယ်ကူအောင်မိမိနေထိုင်တဲ့လမ်းကိုရှာပါအိမ်နံပါတ်ကိုရှာပါလက်မှတ်တွေကတော့ငယ်စဉ်ကြည့်လိုက်စီထားပြီးနံပါတ်တွေကတော့အခရာစဉ်အတိုင်းစီထားပါတယ်အခက်အခဲတွေ့ရင်ရက်ကွက်ကြေးရွာအုပ်စုတွေကရွေးကောက်ပွဲကော်မရှင်တွေကိုအကူအညီတောင်းခံကြပါလို့လမ်းညွှန်ချက်တွေထုတ်ပြန်ထားပါတယ်ဒါအပြင်မဲစရင်ကြေညာထားမှုရက်ကြေးအစဉ်တွေမှာဘလို့အနေထားရှိနေတယ်ဆိုတာကိုလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေအေးကိုတိုင်နေပြည်တော်ကမြို့နယ်တွေနဲ့ပြည်မနာမြို့နယ်တွေမှာလိုက်လံစစ်ဆေးနေတာကိုတွေ့ရပါတယ်ရှင
်ဒါမဲ့နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားရုံးနေအတော်များများပါဝင်လာပြန်တယ်လို့သိရပါတယ်။ဘာကြောင့်ဒီမဲဆန္ဒရှင်စင်းထုတ်ပြန်မှုအခေါက်အခါကမှားယွင်းမှုတွေရှိနေတာပါလဲ။ဒါဟာရွေးကောက်ပွဲပေါ်တည်ရောက်မှုဘလောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းဓာတ်ရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့ညဘက်9နာရီမှာထုတ်လွှင့်မဲ့ Direct Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါရရှင်။ပါဝင်ဆွေးနွေးလို့ရင်တော့အချိန်မီဆက်သွယ်ကြပါရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့သတင်းရှင်တွေနားဆင်ရမှာတော့မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးခွဲခြားမှုတွေမရှိဘူးလို့ Jennifer မှာကျင်းပနေတဲ့လူအခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအစိုးရကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။ဒီအကြောင်းကိုတော့မှအင်ဂျင်နိုင်ကတင်ပြပေးမှာပါရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာလ14ရက်နေ့ကနေအောက်တိုဘာလ2ရက်နေ့အထိကျင်းပနေတဲ့အကြိမ်30မြောက်လူအခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာမြန်မာနိုင်ငံကလူအခွင့်ရေးအခြေအနေတွေစိုးရိမ်လာနေတယ်ဆိုပြီးနိုင်ငံတကာကဝေဖန်ပြောဆိုနေကြတာပါ။ဒီကနေ့တနင်္လာနေ့ကစတင်ကျင်းပတဲ့ညီလာခံမှာလဲဗြိတိန်နိုင်ငံသားကြီးနဲ့ဒနသဟာရရေးရာဝန်ကြီးဟူဂိုဆွာယာကမြန်မာနိုင်ငံရဲ့ဒီမိုကရေစီကျင့်စဉ်တွေဟာကျင်းမြောင်းလာတဲ့အပြင်ခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့တဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်။အခုလိုနိုင်ငံတကာအသိုင်းအဝိုင်းရဲ့ဝေဖန်ပြောကြားချက်တွေကိုလူ့အခွင့်အရေးကောင်စီညီလာခံကိုတက်ရောက်နေတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဝင်ဒေါ်သက်တင်စာထွန်းကမနေ့ကအခုလိုတုံ့ပြန်ပြောဆိုသွားပါတယ်။
Myanmar is a multi-ethnic, multi-faith and multi-cultural country.
မြန်မာနိုင်ငံဟာတိုင်းရင်းသားဘောင်းဆောင်ဘာသာဘောင်းဆောင်နဲ့ယဉ်ကျေးမှုဘောင်းဆောင်ရှိနေတဲ့နိုင်ငံဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲလူမျိုးရေးဘာသာရေးယဉ်ကျေးမှုတွေကိုအခြေခံပြီးခွဲခြားဆက်ဆံမှုတွေကိုတားမြစ်ထားတယ်။လွတ်လပ်စွာကိုးကွယ်ယုံကြည်မှုနဲ့လိုက်နာကျင့်သုံးခွင့်တွေကိုပြဋ္ဌာန်းထားတယ်။ခရစ်ယာန်၊အစ္စလာမ်၊ဟိန္ဒူနဲ့ကိုးကွယ်မှုတွေကိုလည်းပဲအတိမတ်ပြုထားတယ်။ဘယ်ဘာသာရေးနဲ့မဆိုတက်ဆိုင်တဲ့နေရာတွေကိုထိပါစော်ကားရင်တရားဥပဒေအရအရေးယူမှာဖြစ်ပါတယ်။လွတ်လပ်စွာကိုးကွယ်ယုံကြည်မှုဟာမြန်မာနိုင်ငံမှာအခိုင်အမာတည်ရှိနေပါတယ်။အဲ့ဒီလိုအခြေအနေကောင်းတွေမမြင်တဲ့သူကတော့အမှန်တိုင်းမကြည့်တတ်လို့ပဲဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းရွေးကောက်ပွဲအတွက်ဘာသာရေးကိုအကြောင်းပြပြီးမြန်မာအစိုးရကိုယ်တိုင်မဲဆွယ်စည်းရုံးနေတာတွေရှိနေတယ်လို့မြန်မာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ဟောင်ကောင်အခြေစိုက်AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးကပြောပါတယ်
။အစိုးရကိုယ်တိုင်ကအခုရွေးကောက်ပွဲနဲ့ပတ်သက်လို့ဘာသာရေးကိုအကြောင်းပြပြီးတော့မဲဆွယ်စည်းရုံးနေတဲ့ကိစ္စရတီကတိတိကျကျဖြစ်ပေါ်နေတဲ့ဆိုတာမျိုးကျွန်တော်တို့ဒီဘက်မှာလာတဲ့သတင်းတွေအရကျွန်တော်ကြားသိရတယ်။ အထူးသဖြင့်တော့ဗုဒ္ဓဘာသာလူမျိုးများစုဖြစ်တဲ့မြန်မာနိုင်ငံမှာဘာသာရေးကိုကြောင်းပြပြီးတော့မျိုးသောဥပဒေပြဋ္ဌာန်းတဲ့ကိစ္စရပ်တည်ညူနောက်ပြီးတော့ဆရာတကာကိစ္စရပ်တည်နဲ့ပတ်သက်ပြီးတော့မေးဆွေစည်းရုံးတဲ့ကိစ္စရပ်တည်တော်တော်များများရှိနေတယ်ဆိုတာဒီကျွန်တော်တို့ကြားသိရတယ်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုစမ်းသပ်ဆစ်ဆေးမှာဖြစ်တယ်လို့ဒီတိန်ဝင်ကြီးစွာရကလည်းလူခွင့်ရေးကောင်စီညီလာခံမှပြောသွားတာပါရွေးကောက်ပွဲမှာတရားမျှတမှုလွတ်လပ်မှုရှိဖို့နဲ့အားလုံးပါဝင်နိုင်ဖို့နိုင်ငံတကာကလိုလားနေကြပေမဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ဗတ်လိုက်ပြီးလက်ရှိအာဏာရပါတီအနိုင်ရရေးဗတ်ပေါင်းစုံကကြိုးပမ်းနေတာတွေ့ရတယ်လို့ဦးမင်းလွေဦးကဆိုပါတယ
်ရွေးကောက်ပွဲကော်မရှင်အနေနဲ့ညံ့ညံ့တတစဉ်းစားမှုမရှိဘူးဆိုတာတွေကိုလည်းကျွန်တော်သိရတယ်ဥပမာပြည်တော်စုရုံးဝန်ကြီးဖြစ်တဲ့ဦးသိန်းညွန့်ရဲ့မိဘနှစ်ပါးကတရုတ်ဖြစ်တော်လည်းပဲအချိန်နှောင်းသွားတဲ့အတွက်ဒီကောက်ပွဲဝင်တဲ့ကိုယ်စလဲရည်ချင်းနဲ့ကန့်တက်ပြီးတော့တောင်းခွင့်လို့မရဘူးဆိုပြီးတော့အကြောင်းပြတဲ့ကိစ္စကတော့တော်တော်အမှပင်ပဲလိုက်တဲ့ကိစ္စမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တွေ့ရတယ
်ဒီအတော်တွင်မှာပဲဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်ဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်မိကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံအပါအဝင်ဗြိတိန်ပြင်သစ်ဩစတြေးလျကနေဒါစတဲ့နိုင်ငံသားတန်ယုံကိုယုံကစက်တင်ဘာလ15ရက်နေ့ရက်စွဲနဲ့ပူတွဲကြေညာချက်ထုတ်ပြန်ပြီးတည်ပြီးခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကိုတည်ဆဲဥပဒေစီရင်စည်းကမ်းတွေနဲ့အညီဗက်လိုက်ခွဲခြားမှုမရှိဘဲတရားမျှတစွာကျင်းပနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတွက်အခုလိုကြေညာချက်ကြောင့်အထင်မြင်လွဲမှားပြီးတန်တရားတွေပေါ်လာနိုင်တယ်ဆိုပြီးနိုင်ငံသားတန်ယုံနေရဲ့ထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းမြန်မာအစိုးရဘက်ကမနေ့ကတုံ့ပြန်ထားပါတယ်ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါရှင်။အခုတော့မွန်ပြည်နယ်ဘက်ကသတင်းကိုနားဆင်ရမှာပါ။မွန်ပြည်နယ်ရဲမျိုးနယ်တောင်ပိုင်းရေဖြူမျိုးနယ်တို့မှာအခြေပြုလှုပ်ရှားနေတဲ့မွန်ကြမြအဖွဲ့ဝင်5ဦးကိုလက်နက်မျိုးစုံစစ်တလက်အပါအဝင်တိုက်ရပါရွှေထည်ပစ္စည်းတွေနဲ့အတူမြမစက်မတော်ကနေဖမ်းဆီးရရှိခဲ့ပါတယ်။ဓမြခေါင်းဆောင်နိုင်မွန်ချန်နယ်အဖွဲ့ဟာ2012တုန်းကမြမစစ်တပ်ထံမှလက်နက်ချခဲ့တဲ့အဖွဲ့ဖြစ်သလို2014နောက်ပိုင်းမှာဒေသတွင်ပြင်းမှုကျူးလွန်ရာကနေ၎င်းအဖွဲ့ဝင်တွေကိုမြမစက်မတော်ကပိုက်စိတ်တိုက်ရှာဖွေဖမ်းဆီးနိုင်တဲ့အခြေအနေကိုတော့ VOA Time ခြေဆိုင်သတင်း699ရင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမွန်ပြည်နယ်ရေးမြို့နယ်နဲ့ဆက်ဆိုင်ရာဒေသတွင်းမှာပြန်မွေးဆွေးသမ ्या အဖွဲ့တွေကိုမြန်မာတပ်မတော်ကနေဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်တပ်ပါတီနိုင်ငံခြားဆက်ဆိုင်ရေးတာဝန်ခံဘူမူကြီးဘလော့ရော့က VOA ကိုခုလိုပြောပါရစေ
။ဝန်ထမ်းတို့အဖွဲ့ကရေးမြို့တရားစုမှာဖမ်းမိတဲ့ဆောင်လေးတယောက်ကိုသူတို့စစ်ပြီးတော့အဲဒီတော့ဗမာလက်နက်တွေဆက်ထားတယ်လူတွေကဗမာရှိတဲ့ဝန်ထမ်းတို့ဆက်တော်ကိုသူတို့အဲလိုလိုက်ချင်းလိုက်ချင်းတော့အဲလိုဖမ်းပန်းရင်ဖမ်းရင်လည်းသူတို့ကလက်နက်ကိုလည်းလူပေါင်း10ယောက်ရတာတဲ့
နမွန်ချမ်းဦးဆောင်တဲ့သမ ्या ဖွဲ့ဟာပြီးခဲ့တဲ့ဩဂုတ်လမှာရေးမြို့နယ်တနိကြားကျေးရွာပြည်သူစစ်တွေကိုပြစ်ကတ်ခဲ့ပြီးတဲ့နောက်ပိုင်းမြမတပ်မတော်ကနေပိုက်စိတ်တိုက်လက်လံရှံဖွေဖမ်းဆီးခဲ့လို့အခုလိုဖွဲ့ဝင်တွေကိုလက်နက်နဲ့တကွဖမ်းမိတာလို့ရေးမြို့နယ်မြမတပ်မတော်ရာရှိဟောင်းသူဦးလည်းဖြစ်ရေးတော်ဝင်သတင်းစင်အက်ဒီတာဦးအောင်နိုင်ဝင်းကအခုလိုပြောပါတယ
်ဩဂုတ်လ24လောက်ကဖြစ်ခဲ့တဲ့ဒီမြန်ချမ်းဖွဲ့ကနေပြီးတော့လက်ရှိသူတပ်မတော်ရဲ့ထောက်ပံ့မှုနဲ့လှူရှားနေတဲ့ဒီနိုင်ငံဦးဆောင်တဲ့ပြည်သူစစ်အဖွဲ့အဲ့ဒီဒီဒီရှေ့ဖို့ရဲ့ချီချရနေရကိုဒီတင်းချန်ဖွဲ့ကလာရောက်တိုက်ခတ်ရနေမှာဒီကျိုးဆက်ကဝိတိုက်ဖြစ်လာတာအဲ့ဒီနောက်ပိုင်းမှာတက်မော်ကဒီကြောင်ကြောင်ကဒီရှေးတောင်ပြန်ခေါ်တော့တချမ်းမှာဒီစစ်ကြီးကလည်းဝင်ပြီးတော့ဒီဟာတွေကိုအကုန်လုံးကိုတိုင်းနိုင်စစ်ကြီးပေါ်ထုတ်ရင်းနဲ့မှာဒါရက်တက်တဲ့ကွန်ဆက်ကြီးကပေါ်ထုတ်လာတာပေါ့
သမ ्या ဖွဲ့ခေါင်းဆောင်လမ်မွန်ချမ်းဟာ2012ခုနှစ်မှာမြမတက်မော်ဆာလက်နဲ့ချခဲ့တဲ့နိုင်ပင်ဦးဆောင်တဲ့ပြည်သူစစ်ဖွဲ့ရဲ့ဒုတိယခေါင်းဆောင်လည်းဖြစ်ပါတယ်2014ခုနှစ်မှာနာပြင်ဖွဲ့ကနေခွဲထွက်ပြီးတော့ရေးတောင်ပိုင်းဒေသနဲ့ရေပြူမြို့နယ်ဘက်မှာခြေပြုပြီးသမ ्या မှုတွေကျူးလွန်နေတယ်လို့လဲမွန်ပြည်တပ်ပါတီနိုင်ငံခြားဆက်ဆံရေးရုံးတာဝန်ခံဘူမူကြီးဘလော့ရော့ကပြောပါတယ
်ဒီနိုင်ငံတော်ဆိုရတမ်းတော်နဲ့သူတို့လက်နက်ချတာရှိတယ်လေအဲဒီကနေကသူတို့ကဖွဲ့ထွက်လာလို့ပြောတယ်အဲနောက်ပိုင်းကျတော့2014ခုနှစ်ဒီဇင်ဘာ10ရက်နေ့မှာဒီသတင်းလိုက်ဒီတိုင်းနဲ့မွန်ပြည်နယ်ဒေသပေါ့ဟိုအပင်ခလောဆိုတဲ့နေရာမှာလေအဲ့ယနေ့ကဓမြတိုက်တယ်ဓမြတိုက်ပြီးတော့လူတွေဆန်းတယ်အဲ့လိုပုံစံနဲ့ဖြစ်တော့ပြီးတော့မွန်ထမ်းတို့ဘက်ကတော့သူတို့ကခေါ်စာတက်ကောင်းထားတက်အဲ့လိုသူတို့ကလှုပ်ရှားပြီးတော့အခုချိန်ထိတော့အဲ့လိုရှိနေတော့ပေါ့
ဒီလိုပြစ်မှုတွေကျူးလွန်နေပေမဲ့လည်းမြန်မာစစ်တပ်ကလည်းအေးအေးယူခဲ့ခြင်းမရှိသလိုရေးမြစ်ပေါ်မှာပြောင်ကြကြနေထိုင်ခဲ့တဲ့အပေါ်နေမြေကန်စစ်တပ်နဲ့နားလည်မှုရယူထားတဲ့အနေအထားမှာရှိနေတယ်လို့လည်းဒေသခံတွေကြားမှာတန်တရားဖြစ်ပွားနေပါတယ် စက်တင်ဘာလ3ရက်နေ့စက်တင်ဘာ18ရက်နေ့ထိနမွန်ချန်းခေါင်းဆောင်တဲ့သမ ्या ဖွဲ့တွေကိုမြန်မာတပ်မတော်ကနေဖမ်းဆီးခဲ့တဲ့အပေါ်မှာမွန်ပြည်တပ်ပါတီနိုင်ငံခြားဆက်ဆံရေးယုံတာဝန်ခံဘူမှုကြီးဘလော့ရော့ကအခုလိုတုံ့တက်ထားပါတယ
်။အရင်ကသူတို့အေးမယူတာကတော့အခုပေါ့နော်။အခုနောက်ပိုင်းကျတော့အဲ့လိုမွန်ချန်းလို့ကပေါ်ပေါ်လာတဲ့ဆိုတော့လူတို့ရဲ့စတင်မှုတွေလည်းအပင်းလောက်တဲ့ခါကျတော့နာမည်ကလည်းနည်းနည်းကြီးလာဆိုတော့ပမာသမ္မတော်နဲ့ဆက်တော်မပြတ်ဘူးဆိုတော့လူတွေကတဏှာရှိတဲ့ပုံစံမျိုးရောက်တဲ့ခါကျတော့သူတို့ကအလတ်ရှင်းတဲ့အဲ့ဒီပုံစံမျိုးဖြစ်နိုင်တယ်
ဖန်စီရရှိထားတဲ့တရခန်တွေကိုရေးမြုပ်နယ်ခေါ်စာမြုပ်နယ်ခွဲကရဲစခန်းမှာအမှုဖွဲ့ရေးယူထားတယ်လို့ရေးမြုပ်နယ်အုပ်ချုပ်ရေးမှူးရုံးကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
အော်အဲ့ဒါသက်ဆိုင်ရာရေစကန်မှာဖွင့်နေတာလို့ရှိပါရဲ့ခင်ဗျ။ဟုတ်ကဲ့ရေစကန်တော့အဲ့အမှုတွေကဟိုများတော့ပြင်ဟိုခေါ်တာများပါတော့ခင်ဗျ။ခေါ်တာရေစကန်ဒါလိုက်ကိုသူကပြေးယူတာလေးငါမှုဖွင့်ထားတယ်ခင်ဗျ။အဲ့ဒီမျိုးတွေ
တရခန်းတွေကိုပဲလို့ဆက်လက်အေးအေးယူဆောင်ရွက်သွားဖို့ကိစ္စကိုသိရှိဖို့ခေါ်စာရေတပ်ဖွဲ့ရုံးကိုဆက်သွယ်ခဲ့ပြီမဲ့လည်းအဆက်သွယ်မရရှိခဲ့ပါဘူး။လက်ရှိတမယဖွဲ့ကောင်းဆောင်နိုင်မွန်ချန်းကိုဖမ်းဆီးနိုင်ခြင်းမရှိသေးပေမဲ့စစ်တပ်ထံမှလက်နက်ချဖို့မိသားစုဝင်တွေကိုဖိအားပေးမှုတွေရှိနေတယ်လို့လည်းရေးမြုပ်ခန့်သူကပြောပါတယ်။ပြီးခဲ့တဲ့ဇူလန်လတုန်းကလည်းတခြားပြန်ပြီးဆွဲတမယဖွဲ့ကောင်းဆောင်သူဖြစ်သူနိုင်ချန်းတုံးကိုမွန်ပြည်တပ်ပါတီတပ်ဖွဲ့တွေကနေဖမ်းဆီးရမိပြီးထပ်မံထွက်ပြေးသွားတဲ့အတွက်ပြစ်ခတ်တိုက်ဆုံးခဲ့ပါတယ်။အခုလိုမြန်မာတပ်မတော်ကနေပိုက်စိတ်တိုက်ဖမ်းဆီးနေမှုကြောင့်ရေးမြုပ်နယ်အတွင်းနဲ့မြို့နယ်ကြီးရွာမှာခိုးလုံနေတဲ့တမယဖွဲ့ဝင်9ဦးကိုဖမ်းဆီးရရှိခဲ့တယ်လို့အဖွဲ့ဝင်2ဦးကလည်းလက်နက်အနှံခဲ့ပါတယ်။လက်နက်မျိုးစုံဆက်တလက်ကိုလည်းတင်စီရရှိခဲ့တယ်လို့တိုက်ရပါပစ္စည်းရွှေထည်ကာလတံပိုးကြက်သိန်းပေါင်း125သိန်းဝန်းကျင်ခန့်ကိုလည်းတင်စီရရှိခဲ့တယ်လို့လည်းတမတော်သတင်းထုတ်ပြန်ရေးဖွဲ့ကနေစက်တင်ဘာ18ရက်စွဲနဲ့တရားဝင်ထုတ်ပြန်ခဲ့ပါတယ်။ရေးမြို့နယ်တောင်ပိုင်းဒေသနဲ့ရေးဖြူမြို့နယ်ဟာအရင်ကမွန်ပြည်တပ်ပါတီအခြေပြုလှုပ်ရှားရာဒေသဖြစ်ပေမဲ့1995ခုနှစ်မှာမွန်ပြည်တပ်ပါတီနဲ့မြန်မာအစိုးရတို့ငြိမ်းချမ်းရေးရယူပြီးတဲ့နောက်ပိုင်းနှစ်ဖက်သဘောတူညီချက်အရမွန်ပြည်တပ်ပါတီအနေနဲ့တပ်ပိုင်းဆိုင်ရာအခြေချလှုပ်ရှားခွင့်မရရှိတော့ပါဘူး။မွန်ပြည်တပ်ပါတီကလည်းလှုပ်ရှားမှုမပြုနိုင်တဲ့နောက်ပိုင်းမှာဒေသတွင်းလက်နက်ကိုင်ဖွဲ့ငွေတွေ၃ဖွဲ့ဆက်မနေပေါ်ပေါက်လာပြီးနေမြေတည်ငြိမ်မှုကင်းမဲ့လာသလိုတမယမှုပြန်ပေးဆွဲမှုတွေအများပြားဖြစ်ပွားခဲ့တာကြောင့်ဒေသခံပြည်သူတွေအတွက်လုံခြုံရေးအရစိုးရိမ်စရာအနေအထားမှာရှိနေပါတယ်ခင်ဗျာ။
နိုင်ကုန်းရင်ပြပြသွားတာပါရှင်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့အစီအစဉ်မှာတော့ဘလော့ဂါတွေပြောသမျှမတူတာလေးနေနဲ့အတူဓာတ်ရိုက်လေးလိုင်းကိုနားဆင်ရဖို့ရှိပါတယ်ရှင်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်အကြီးညာပေးပါအောင်ရှင
်ဩစတြေးလျနိုင်ငံနယ်စပ်မြို့နှစ်ခုစီကိုရွှေပြောင်းဒုက္ခတဲ့3000လောက်စနေနေ့အစောပိုင်းမှာရောက်ရှိလာကြပါတယ်ဟန်ဂေရီနိုင်ငံကနေခြေချင်းလျှောက်လာကြတဲ့ရွှေပြောင်းဒုက္ခသည်1500လောက်နီဂယ်စတော့ဖ်မြို့စီကိုရောက်လာခဲ့တာမှာသူတို့ကိုဒီဩစတြေးလျရဲနဲ့တပ်ချင်းတွေအဖွဲ့တွေကဗီယက်နာမြို့တော်စီကိုသွားတဲ့ဘတ်စ်ကားတွေပေါ်ကိုတင်ပေးခဲ့ပါတယ်။ဟိုင်လီဂန်ကွက်စ်မြို့စီကိုတော့ဟန်ဂေရီအစိုးရစီစဉ်ပေးတဲ့ဘတ်စ်ကားတွေနဲ့ရောက်လာသူ1600လောက်ရှိပြီးတော့သူတို့ဟာလည်းဗီယက်နာမြို့နဲ့ဒီဩစတြေးလျမှာဒုတိယအကြီးဆုံးဂရက်စ်မြို့တွေစီသွားတဲ့ဘတ်စ်ကားတွေနဲ့ခရီးဆက်သွားကြပါတယ်။စလိုဗီးနီးယားနဲ့ဟန်ဂေရီနိုင်ငံတွေကနေဒီရွှေပြောင်းဒုက္ခသည်တွေမြောက်ပိုင်းနိုင်ငံတွေဘက်ကိုခရီးဆက်မှတားဆီးထားပေမဲ့လည်းခရိုအေးရှားနိုင်ငံမှာတောင်တင်နေကြတဲ့ဒုက္ခသည်တွေကတော့အဲ့ဒီနိုင်ငံတွေကိုဖျက်ချော်ပြီးတော့သွားနိုင်ဖို့ဆက်ပြီးအထောက်နေကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကူဘားသမ္မတရာဦးကာစထရိုတို့ရှက်ရှားပါပါတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။ကူဘားနိုင်ငံစီကိုခရီးသွားမှုဆိုင်ရာကန့်သတ်ထားမှုတွေကိုဒီကူဘားနဲ့စီးပွားရေးလုပ်တာအပေါ်ကန့်သတ်ထားချက်တွေကိုအမေရိကန်အစိုးရကဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာအခုလိုမျိုးခေါင်းဆောင်တွေကဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာပါ။ပိုယဟန်မင်းကြီး Francis အမေရိကန်နဲ့ကျူဘားနိုင်ငံတွေစီလာရောက်မဲ့ကိစ္စတွေကိုလည်းတောက်ချာနေတော့ကပြောခဲ့ကြတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ဒါကစီးရီးယားနိုင်ငံတွင်းကပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာဒီနှစ်နိုင်ငံတပ်ဖွဲ့ဝင်တွေအနေနဲ့မတော်တဆထိတ်တဲရင်ဆိုင်မှုတွေမဖြစ်အောင်လို့ချိုတင်အကာအကွယ်တွေလုပ်သွားနိုင်ရေးအတွက်အမေရိကန်နဲ့ရုရှားထိတ်တန့်အရာရှိတွေဆွေးနွေးနေပါတယ်လွန်ခဲ့တဲ့ခုနှစ်လကစတာဝင်စပြီးတော့ထမ်းဆောင်ခြင်းကစလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာရုရှားကာကွယ်ရေးဝန်ကြီးနဲ့လည်းပထမဆုံးအကြိမ်တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂရိတ်ဖြစ်ပါတယ်ကျမနာငလဖိုင်ပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.